Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2018ခုနှစ်စက်တင်ဘာလ22ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ24.50တူကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။ကုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဲရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တမရထရန့်ကိုဖျောက်ချဖို့ပြောဆိုဆွေးနွေးတာတွေရှိတယ်ဆိုတဲ့သတင်းကိုဒုတိယရှေ့နေကြိုးကညင်လိုက်ပါတယ်။ရုပ်နဲ့ကွန်တော်ရေးဆိုင်ရာဆွေးနွေးပွဲတွေလို့ဖို့အတီးလန်းရှာနိုင်မယ်လို့အမေရိကန်ကအကောင်းမြင်ထားကြောင်းတာဝန်ရှိသူတူကပြောပါတယ်။ထိုင်းမှာ Ford ကားဝယ်ထားတဲ့လူ300နီးပါးကို Ford ကုမ္ပဏီကနှစ်နာကျီဒေါ်လာ9သိန်းကျော်ပေးဖို့ထိုင်းတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့အကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးရေဆုံးနားဆင်ရမယ့်သတင်းတွေတွေထဲမှာဆိုရင်တော့
Half of the people that we describe in this multidimensional poverty index are actually children.This should make us all sit up. It's an entire
ဘာမှရှိတဲ့ကလေးလူကြီးတန်ပေါင်းများစွာဟာဘယ်ပေါင်းစုံကနေဆင်းရဲမှုတွေနဲ့ကြုံနေရတယ်ဆိုပြီးတော့ UNDP အုပ်ချုပ်ရေးမှူးကပြောဆိုလိုက်တာပါ။သတင်းလောကကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ဟာစစ်တပ်ရဲ့ထောင်ချောက်တွင်းမှာရောက်နေပြီလို့ကမ္ဘာထိပ်တန်းဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးကပြောဆိုလိုက်တယ်ဆိုတဲ့သတင်း။အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာအာဏာရှင်တဦးဖြစ်နေပြီလားဆိုတဲ့စွပ်စွဲချက်တွေပေါ်ထွက်နေတဲ့အကြောင်းစာရာတွေအပါအဝင်စေဝင်စားစရာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
တမန်တော်ဒေါ်နယ်ထရန့်ပြောဆိုတာတွေကိုလျှို့ဝှက်အံဖန်ထားတယ်ဒါမှမဟုတ်တမန်ထရန့်ဟာအတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြစ်ဆွက်ချက်25ကိုတုံးပြီးတမန်ထရန့်ကိုယာရုကဖယ်ရှားဖို့ဒုတိယရှိနေကျိုး Rod Rosenstein ကပြောဆိုဆွေးနွေးတာတွေရှိတယ်ဆိုပြီး The New York Times သတင်းစာမှာရေးသားဖော်ပြထားတာကို Rosenstein ကညင်လိုက်ပါတယ်။ The New York Times မှာပါတဲ့သတင်းဟာတိကျမှုမရှိသလိုအချက်လည်းအရာမှန်ကန်မှုလည်းမရှိပါဘူး။တည်သားတင်ရှားစွာပဲတရားရေးဌာနကိုစန့်ကျင်ပက်လိုက်တဲ့သူတို့ရဲ့ပုဂ္ဂိုလ်ရေးအစီအစဉ်ဖြစ်မြောက်အောင်လုပ်တဲ့အမိမဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးရေးသားထားတဲ့ပေါ့ကျွန်တော်အနေနဲ့နောက်ထပ်မှတ်ချက်ပေးပြောဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်ရှင်းရှင်းလင်းလင်းပဲပြောပြစီသမရနဲ့ကျွန်တော်ထိတွေ့ဆက်ဆံလှုပ်ဆောင်ထားတာတွေအကြောင်းအခြေခံဥပဒေပြင်ဆင်ဖြစ်ဆွဲချက်25ကိုအသွင်ပြုလှုပ်ဆောင်ဖို့ဘယ်လိုအကြောင်းမှမရှိပါဘူးလို့တောက်ကြနေထုတ်ပြန်ချက်ထဲမှာဒုတိယရှိနေကျို Rosenstein ကပြောထားပါတယ်။သမ္မတပြောတာကိုအတန်ဖန်းထားတယ်လို့ Rosenstein ကပြောတဲ့အစည်းအဝေးခန်းထဲမှာရှိနေသူဒူးကတော့အဲ့ဒါဟာနောက်ပြောင်ပြီးပြောတာဖြစ်တယ်လို့ VOA ကိုပြောပါတယ်။သမ္မတနဲ့စကားပြောတာကိုအတန်ဖန်းထားမယ်ဆိုတဲ့ရည်ရွယ်ချက်တစ်ခုကလူနဲ့ပြောဆိုဆွေးနွေးတာမျိုးဘယ်တော့မှမရှိဘူးပါဘူးလို့အဲ့ဒီသတင်းရှင်းမြစ်က VOA ကိုပြောပါတယ
်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်သူရွေးချယ်ထားတဲ့ Brett kind of ball လွန်ခဲ့တဲ့နှစ်တော်ကြာကလိမ်မှုဆိုင်ရာစော်ကားခဲ့ကြောင်းဆွဆွဲထားတဲ့အမျိုးသမီးရဲ့ဂုဏ်သိက္ခာနဲ့ပတ်သက်လို့ American သမ္မတ Donald Trump ကမေးခွန်းထုတ်လိုက်ပါတယ်။အဲ့ဒီအမျိုးသမီးအနေနဲ့သူဆွဆွဲပြောဆိုထားတဲ့အတိုင်းစော်ကားမှုဟာဆွဆွရွရွဖြစ်ခဲ့တယ်ဆိုရင်အဲ့ဒီအချိန်ကလေးကရဲကိုတိုင်ကြားအရေးယူတာမျိုးချက်ချင်းပြုလုပ်တင်တယ်လို့တောက်ကြနေကသမ္မတကသူ့ရဲ့ Twitter မှာရေးသားထားပါတယ်။လွန်ခဲ့တဲ့36နှစ်ကအိမ်မှာလုပ်တဲ့ပါတီပွဲတစ်ခုမှာ Brett Kavanaugh ကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့ကြောင်းပြောဆိုခဲ့တဲ့ Christine Blasey Ford ရဲ့ဆွဆွဲချက်ဟာလဝဲစွန်းနိုင်ငံရေးသမားတွေရဲ့တိုက်ခိုက်ထိုးနှက်မှုဖြစ်တယ်လို့ Trump ကဆွဆွဲပြောဆိုထားပါတယ်။တကယ်လို့ Christine Ford ဟာသူ့ရဲ့လုံခြုံရေးအာမခံချက်ရှိမယ်ဆိုရင်နောက်သတင်းပတ်မှာပြုလုပ်မယ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာသူ့အနေနဲ့ထွက်ဆိုချင်တယ်လို့ Ford ရဲ့ရှေ့နေတွေကပြောပါတယ်။ Ford အနေနဲ့အသက်အန္တရာယ်ချင်းချောက်မှုတွေရထားကြောင်းနဲ့သူနဲ့သူ့ရဲ့မိသားစုဟာ California ကနေအိမ်ကနေပြောင်းရွှေ့ခဲ့ရကြောင်း Ford ရဲ့ရှေ့နေ Deborah Katz ကပြောပါတယ်။ရှေ့နေ Katz ကအထက်လွှတ်တော်တရားရေးကော်မတီကိုအကြောင်းပြန်ထားတဲ့ email ထဲမှာ Ford အနေနဲ့သူ့ရဲ့လုံခြုံရေးကိုတာဝန်ယူပြီးမျှမျှတတရှိမယ်ဆိုရင်သူ့အနေနဲ့လွှတ်တော်မှာထွက်ဆိုဖို့ဆန္ဒဆက်ပြီးရှိနေကြောင်းရေးသားထားတယ်လို့ American သတင်းမီဒီယာတွေကဖော်ပြထားပါတယ်ရှင
်။တရုတ်နိုင်ငံနဲ့ကွန်တော်ရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့နီလန်တစ်ခုရှာရေးပေါ်အမေရိကန်ပြည်ထောင်စုကအကောင်းမြင်ပေမဲ့နိုင်ငံကြားနောက်ထပ်ဆွေးနွေးပွဲတွေကိုဘယ်တော့လုပ်မယ်ဆိုတာရဲ့အတိအကျမသတ်မှတ်ရသေးဘူးလို့သမ္မတအင်ပြူတော်အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ကွန်တော်ရေးဆိုင်ရာငင်းပွားမှုကိုဖြေရှင်းတာမှာတိုးတက်မှုရဖို့အတွက်တရုတ်နိုင်ငံအနေနဲ့အထိပယ်ပြေဝါတဲ့နီလန်တစ်ခုနဲ့ဆွေးနွေးပွဲကိုလာရမယ်လို့အကြီးတန်းတာဝန်ရှိသူကသတင်းနောက်တွေကိုသမ္မတအင်ပြူတော်မှာတောက်ကြနေကပြောပါတယ်။အမေရိကန်နဲ့တရုတ်ကြားအတီးပြုတ်နိုင်တဲ့ဆွေးနွေးပွဲမရှိပေမဲ့နှစ်နိုင်ငံကြားမပြတ်ထိစပ်နေတယ်လို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။တ ရုတ်ကုန်တွေပေါ်အခွန်ချမှတ်တာကနေတရုတ်အနေနဲ့အမေရိကန်နဲ့ကုန်သွယ်တာမှာပိုပြီးတင့်လျော်တဲ့နည်းလမ်းတွေနဲ့လှုပ်လာစေမယ်လို့ထရမ့်အစိုးရကပြောထားတာပါဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်တွေပေါ်အမေရိကန်ကအခွန်တွေချမှတ်ထားပြီးဖြစ်တယ်လို့တရုတ်ကလည်းအလားတူတွန့်ပြန်ချမှတ်ထားပါတယ်ဒါအပြင်တရုတ်ကနေအမေရိကန်ကိုတင်ပို့နေတဲ့ကုန်ပစ္စည်းအားလုံးလူလူရဲ့တန်ဖိုးနီးပါးရှိတဲ့ဒေါ်လာ269ဘီလီယံဖိုးတရုတ်ကုန်တွေပေါ်အခွန်ထပ်ချမယ်လို့လည်းသမ္မတထရမ့်ကဒီလအစောပိုင်းမှာချိန်ချောက်ထားပါတယ်နောက်ထပ်ဘယ်လိုအခွန်တွေထပ်ချပါစေလက်တုံပြန်မယ်လို့တရုတ်ကလည်းပြန်ချင်းချောက်ပါတယ်။ဒါပေမဲ့လည်းတရုတ်ကအမေရိကန်စီကနေတင်သွင်းနေတဲ့ကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာအမေရိကန်ကတရုတ်စီကနေတင်သွင်းနေတာထက်တစ်နှစ်ကိုဒေါ်လာဘီလီယံ200နည်းတာကြောင့်တရုတ်အနေနဲ့အမေရိကန်တို့လောက်ဒန်းတူတုံပြန်လှုပ်ဆောင်ဖို့အခွင့်အရေးတိတ်မရှိလာပါဘူး
။တန်ဇန်နီးယားနိုင်ငံကဗစ်တိုးရီးယားရေအိုင်ကြီးမှာခီးတဲ့တင်ကတို့တင်မော်တိတ်မောက်ခဲ့တာကြောင့်လူပေါင်း130ကျော်တည်ဆုံးခဲ့ပြီးတဲ့နောက်ဝမ်းနဲ့ကြေကွဲခြင်းအထိမ့်မဲ့ကာလအဖြစ်၄ရက်သတ်မှတ်ကြောင်းတန်ဇန်နီးယားအစိုးရကမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ကြာသပတေးနေ့ကလေးကနင်းမြုပ်ခဲ့တဲ့ MV Nyarel ကတို့တင်မော်တွေကနေရင်းနှစ်တည်ဆုံးခဲ့တဲ့အလောင်းတွေကိုကယ်ဆယ်ရှာဖွေရေးအဖွဲ့တွေကဒုတိယမြောက်နေ့အဖြစ်ဆက်လက်ဆွဲထုတ်ခဲ့ကြပါတယ်။ဒီတော့တွင်တင်မော်ဟာခီးတဲ့တွေမတန်မဆတင်ဆောင်ခဲ့တာကြောင့်တိတ်မောက်ခဲ့ရတာဖြစ်နိုင်ကြောင်းခန့်မှန်းပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။ဒေသခံအာဏာပိုင်တဦးဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မဂယ်ကတော့တိတ်မောက်ခဲ့တဲ့ MV Nayare တင်မော့မှာလူရည်အတွက်ဘလောက်ပါခဲ့တယ်လဲဆိုတာသူ့အနေနဲ့ခံမှန်းပြောဆိုလို့မရဘူးလို့ပြောပါရယ်ဒါပေမဲ့လို့အခုလိုဒေသရေချောင်းလန်းဖြစ်တဲ့ဗစ်တိုးရီးယားရေအိုင်မှာကတို့တင်မော့တွေအနေနဲ့ခီးတဲ့ရာနဲ့ချီတင်ဆောင်မောင်းနေလေးရှိပါရယ်အခု MV Nayare ကတို့တင်မော့ကတော့နင်းမြုပ်ချိန်မှာခီးတဲ့200လောက်လိုက်ပါသွားဖို့ရှိကြောင်းဒေသရင်းမီဒီယာတွေကပြောပါရယ်ကတို့တင်မော့အနေနဲ့ခီးတဲ့အရေးအတွက်တရတအူးလောက်ကိုပဲတင်ဆောင်နိုင်ကြောင်းတန်ဇန်နီးယားအစိုးရအဖွဲ့အတွင်းဝန်ချုပ်ဂျွန်ကန်ဇီကသတင်းတောက်တွေကိုပြောပါရယ်အခုလိုတင်မောနှိမ့်မြုပ်မှုကိုစုံစမ်းစစ်ဆေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူဖို့ညွှန်ကြားထားကြောင်းကန်ဇီကပြောပါရယ်ရှင
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ไลโดมีเตอร์48 kHz 6153เนี่ยดุติยานายเวมาไลแลมีเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီတည်းပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโดมีเตอร์20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဖြူကနေစနေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးတွေကုလသမဂ္ဂထူးထူးညီလာခံပြင်ပမှာရှားရှားပါးပါးတွေ့ဆုံမှုစီစဉ်ထားတာကိုအိန္ဒိယနိုင်ငံဘက်ကတောက်ကြနေမှာပယ်ဖြတ်လိုက်ပါတယ်။တွေ့ဆုံပွဲလုပ်ဖြစ်မယ်လို့ပြောပြီးနောက်တည့်မှာပဲအခုလိုပယ်ဖြတ်လိုက်တာဖြစ်ပြီးဒီအပေါ်ပါကစ္စတန်ကအပြင်းထန်တုံ့ပြန်ပါတယ်။တွေ့ဆုံမဲ့အစီအစဉ်ကိုဖြတ်လိုက်တဲ့ပေါ်အိန္ဒိယနိုင်ငံသားရေးဌာနကမိမိတို့ရဲ့လူမျိုးရေးတပ်ဖွဲ့ဝင်များကိုပါကစ္စတန်အခြေစိုက်အဖွဲ့တွေကတိတ်မကြသေးခင်ကပဲရရဲဆက်ဆက်တပ်ဖြတ်ခဲ့တာအကြမ်းဖက်ဝါဒီနဲ့အကြမ်းဖက်ဝါရကိုဂုံတင်ပေါ်ပြရိုက်နှိပ်ထားတဲ့ဒစီကောင်းတွေကိုမကြသေးခင်ကထုတ်ဝေလိုက်တာတွေကိုအကြောင်းပြထားပါတယ်။အဲ့ဒီမကြသေးခင်ကလူရက်တွေဟာပါကစ္စတန်နိုင်ငံရဲ့စိုးသွမ်းရုပ်မာတဲ့အကြံစီနဲ့ဝန်ကြီးချုပ်တီအီမရန်ခန်ရဲ့တကယ့်သဘောထားကိုထုတ်ဖော်လိုက်တာပဲဖြစ်တယ်လို့လည်းပြောပါရယ်။တွေ့ဆုံမဲကိုဖျက်လိုက်တဲ့အပေါ်အထူးပဲစိတ်ပြက်ရတယ်လို့ပါကစ္စတန်ကပြောပြီးဝန်ကြီးချုပ်ခန်ကိုအခုလိုပြောဆိုတာဟာယဉ်ကျေးတဲ့ပြောဆိုမှုဆိုင်ရာနဲ့တိုင်ကင်းတမန်ကင်းဆက်သွယ်ရေးဆိုင်ရာစံတတ်မှတ်ချက်တွေအားလုံးနဲ့ဆန့်ကျင်နေတယ်လို့တုံ့ပြန်ပါရယ်။
ထိုင်းနိုင်ငံမှာ Ford Motor Car Company အနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချခဲ့မှုအတွက်ကားဝယ်စီးသူပေါင်း292ဦးကိုစုစုပေါင်းအမေရိကန်ဒေါ်လာ9သိန်းကျော်ရော့ကျေးပေးဖို့ထိုင်းနိုင်ငံတရားရုံးကတောက်ကြနေကအမိန့်ချမှတ်ခဲ့ပါတယ်။ပစ္စည်းအမှားယွင်းအတွက်ဝယ်ယူသုံးစွဲသူတွေကိုကုမ္ပဏီတွေဘက်ကရော့ကျေးပေးတဲ့အလေအထအတော်လေးရှားပါတဲ့ထိုင်းနိုင်ငံမှာအခုလိုထိုင်းတောင်ပိုင်းတရမတရားရုံးရဲ့ဆုံးဖြတ်ချက်ကိုအောင်ပွဲအဖြစ်ကြိုဆိုခဲ့ကြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်တရားလိုတွေဖြစ်တဲ့ဝယ်ယူသုံးစွဲသူအများစုဟာသူတို့ရဲ့ Ford ကားတွေပြန်ပြီးပြင်ရမှာကြာမဲ့အချိန်နဲ့ပြင်ရမဲ့အချိန်အရွေအတွက်ပေါ်မူတည်ပြီးရော့ကျေးဒေါ်လာ800ကနေ8000အထိရကြမှာဖြစ်ပါတယ်။ဒါပေမဲ့လို့ကြံတဲ့တရားလို12ဦးကိုရော့ကျေးပြန်ပေးဖို့မလိုဘူးလို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကားတွေပြန်ပြီးမပြင်ခင်မှာကားတွေဟာပြုပြင်မိုးမှန်ထားပြီးသားဖြစ်နေတာကြောင့်လို့ဆိုပါတယ်။ Ford ကားကုမ္ပဏီဘက်ကတော့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ Power Shift ကားကီယာအပြောင်းလဲမှာဖြစ်တဲ့ပြဿနာကြောင့်ဝယ်စည်းသူတွေဘက်ကအဆင်မပြေဖြစ်ခဲ့ရတဲ့အတွက်ကုမ္ပဏီအနေနဲ့တောင်းပန်ကြောင်းနဲ့ဖို့ကားဝယ်ယူသူတွေကိုဝန်ဆောင်မှုပေးတဲ့လုံထုံးလုံနည်းတွေအတိုင်းပြင်ဆင်ဖြည့်ရှင်းပေးဖို့အပြည့်အဝတာဝန်ယူကြောင်းထိုင်းဘာသာနဲ့ထုတ်ပြန်တဲ့ဖို့ကားကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါရှင်။
နိုင်ငံရေးမှာအမျိုးသမီးအရေးအတွက်ပိုပြီးတော့များများပါဝင်တာကိုအမေရိကန်နိုင်ငံသားတွေကဖြစ်စေချင်ကြတယ်ဆိုတာလူလူသဘောထားစစ်တမ်းတွေကပြပေးမယ်လေ။အဲ့လိုဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတော့မှာတော့အမြင်သဘောထားအမျိုးမျိုးကွဲနေတာကိုသူတည်တနာတစ်ခုမှတွေ့ရပါတယ်။အမျိုးသားတွေဟာအမျိုးသမီးတွေထက်ရွေးကောက်တင်မြှောက်ခံရဖို့ပိုပြီးလွယ်ကူတယ်လို့အမေရိကန်နိုင်ငံသားသုံးပုံနှစ်ပုံနီးပါးကမြင်နေဆိုတာဖျူးသူတည်တနာဌာနရဲ့စစ်တမ်းကနေတွေ့ရတာပါ။၄ယောက်မှ၁ယောက်ကပဲအမျိုးသမီးနဲ့အမျိုးသားအခွင့်အရေးတူညီတယ်လို့မြင်ပြီးအမျိုးသမီးတွေအတွက်ကပိုလွယ်တယ်လို့မြင်သူ900ခန့်လုံးပဲရှိပါတယ်။အမျိုးသမီးအများစု69ရာခိုင်နှုန်းကနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုတိတ်ကိုနည်းလွန်းတယ်လို့မြင်ကြပြီးအမျိုးသားတွေမှာတော့48ရာခိုင်နှုန်းကပဲအဲ့လိုမြင်ပါတယ်။ပါတီလိုင်းအနေနဲ့ဆိုရင် Republican သုံးပုံတစ်ပုံကနိုင်ငံရေးမှာအမျိုးသမီးပါဝင်မှုတိတ်နည်းတယ်လို့မြင်ပြီး Democrat ထဲမှာတော့69ရာခိုင်နှုန်းကအဲ့လိုမြင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမျိုးသမီးတွေအနေနဲ့ရွေးကောက်ခံထိုက်ကြောင်းသူတို့ကိုယ်သူတို့တက်တည်ပြဖို့အမျိုးသားတွေထက်ပိုကြိုးစားလှူဆောင်ကြရတယ်လို့ American နိုင်ငံသား67ရာခိုင်နှုန်းကမြင်ပါတယ်။အမျိုးသမီး82ရာခိုင်နှုန်းကအဲ့လိုမြင်ကြပြီးအမျိုးသားထဲမှာတော့48ရာခိုင်နှုန်းကအဲ့လိုမြင်ကြပါတယ
်။ Syria နိုင်ငံ Idlib မြို့တဝိုက်ကိုစစ်မဲ့ဆုံနယ်နိမိတ်တွေဖြစ်သတ်မှတ်ဖို့ရုရှားနဲ့တူရကီအစိုးရကြားမှသဘောတူညီခဲ့ကြကြောင်းနှစ်ဖက်လုံးကတောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းနှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေ၃ရက်ကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာပါ။ Syria နိုင်ငံမှာသဘုံတွေနောက်ဆုံးထိန်းချုပ်ထားတဲ့နယ်မြေကိုစစ်ရေးတိုက်ခိုက်မှုမဖြစ်အောင်ဟန်တားကာကွယ်ဖို့ကြိုးစားတဲ့တစိက်တစ်ပိုင်းအနေနဲ့15နဲ့20ကီလိုမီတာအကျယ်ဝန်းပမာဏရှိတဲ့နေရာကိုစစ်မဲ့ဆုံဖြစ်တတ်မှတ်ရေးတူရကီနဲ့ရုရှားတို့ဆွေးနွေးခဲ့ကြတာပါ။ Syria ဒုက္ခသည်3သန်းကျော်လက်ခံခိုလုံခွင့်ပေးထားတဲ့တူရကီနိုင်ငံအနေနဲ့ Idlib ကို Syria အစိုးရတပ်တွေတိုက်ခိုက်ခဲ့မယ်ဆိုရင်နောက်ထပ်ဒုက္ခသည်တွေအစုလိုက်အပြုံလိုက်သူရဲ့နေဆက်ဘက်ထပ်ပြီးထွက်ပြေးလာမယ့်အရေးကိုတူရကီဘက်ကစိုးရိမ်နေတာပါစစ်မဲ့ဆုံးမှာရှိနေတဲ့အကြမ်းဖက်အုပ်စုတွေကိုဘယ်လိုဖယ်ရှားကြမလဲဆိုတဲ့နီးလန်းအတွက်တူရကီနဲ့ရုရှားနိုင်ငံတို့ရဲ့စစ်တပ်နဲ့ထောက်လှမ်းရေးအဖွဲ့တွေကပူးပေါင်းဆောင်ရွက်နေကြောင်းလဲတူရကီသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနေမှတ်အင်ဂျင်နီယာတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်တော့မှာမဟုတ်နိုင်ငံကသတင်းလွှာတွေကိုအရင်ဆုံးနားဆင်ကြအောင်ပါ။ကမ္ဘာတဝန်းဆင်းရဲမှုကြုံတွေ့နေရသူအားလုံးရဲ့တဝက်ဟာအသက်18နှစ်အောက်ကလေးတွေဖြစ်တယ်လို့ MPI ကမ္ဘာတဝန်းဘက်ပေါင်းစုံဆင်းရဲမှုအညွန်ကိန်းအဖွဲ့ကကြေညာလိုက်ပါတယ်။ဒီအညွန်ကိန်းကြေညာချက်ကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ OPHI Oxford လူမှုဖွံ့ဖြိုးရေးအဖွဲ့တို့ပူပေါင်းပြီးတော့ပြုစုထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကပြောပြပါလိမ့်မယ်ခင်ဗျာ
အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ MPI အဖွဲ့ရဲ့ဆင်းရဲမှုညွန်ကိန်းအရဝင်ငွေနည်းတဲ့နိုင်ငံနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံ104ခုကကလေးဥယျာဉ်662တန်းဟာဘက်ပေါင်းစုံဆင်းရဲမှုတွေကြုံနေရတယ်လို့ဆိုပါတယ်35နိုင်ငံကကလေးတွေရဲ့တဝက်ဟာဆင်းရဲတဲ့ဒဏ်ကိုခံနေရတဲ့အကြောင်း MPI ကမ္ဘာတဝန်းဘက်ပေါင်းစုံဆင်းရဲမှုညွန်ကိန်းအဖွဲ့ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာဖော်ပြထားတာပါကလေးတွေဒီလောက်ထိဆင်းရဲမှုတွေကြုံနေရတယ်ဆိုတဲ့အရေးအတွက်ကသူတို့ကိုသတိပေးလိုက်တာပါပဲလို့ UNDP ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ်ရဲ့အုပ်ချုပ်ရေးမှူးအချင်းစတိန်နာကကြာသပတေးနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ
် Half of the people that we describe in this multidimensional poverty index
ဒီညွန်ကိန်းမှာကျွန်တော်တို့တင်ပြခဲ့တဲ့လူတွေရဲ့တဝက်ကတကယ်တော့ကလေးတွေပါဒီအခြေအနေကကျွန်တော်တို့အတွက်သတိပေးချက်ထုတ်လိုက်သလိုပါပဲနောက်မျိုးဆက်တွေကလေးငယ်တွေအားလုံးနဲ့တန်ပေါင်းများစွာသောလူတွေရဲ့ဘဝတွေဟာဆင်းရဲတွေနဲ့မှပိတ်မိနေကြပါတယ
်။ဝင်ငွေနဲ့လို့ဆင်းရဲတယ်ဆိုတာထက်ပိုပြီးတော့သိနိုင်အောင်ဆင်းရဲတွေနဲ့မှသူတို့တွေဘယ်လိုနေထိုင်ကြသလဲဆိုတာနဲ့ပတ်သက်ပြီး MPI အဖွဲ့ကလေ့လာပါတယ်။ကျန်းမာရေးပညာရေးနဲ့လူနေမှုအဆင့်တန်းဆိုတဲ့အရေးကြီးတဲ့အချက်၃ချက်ကိုကျော်လွန်ပြီးတော့ဒီလူတွေဘယ်လိုဆင်းရဲမှုတွေကြုံနေရသလဲဆိုတာကိုလည်းလေ့လာပါတယ်။တန်ရှင်းတဲ့တောက်သုံးရည်မရှိ၊မိန်လာစနစ်ကောင်းကောင်းမွန်မွန်မရှိ၊အာဟာရဓာတ်အလုံးလောက်မရှိ၊အခြေခံပညာရေးကချို့တဲ့စားတဲ့ချက်တွေပေါ်မှာခြေခံပြီးတော့ MPI ဖွဲ့ကလေ့လာတာပါဒီနှစ်ထုတ်ပြန်တဲ့ညွန်ကိန်းအရကမ္ဘာဥယျာဉ်ရဲ့၄ဘုံ၃ဘုံလောက်ကိုရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးဖို့လိုနေပြီဆိုတဲ့သဘောပါပဲဆင်းရဲမှုပြဿနာကဖြေရှင်းလို့ရတဲ့ကိစ္စပါလို့ UNDP အုပ်ချုပ်ရေးမှူးအချင်းစတိန်နာကဆိုပါတယ
် Hundreds of millions of people have escaped poverty
တန်းနဲ့ချီရတဲ့လူတွေဆင်းရဲတွေနဲ့ကလွတ်မြောက်အောင်ရုန်းထွက်နိုင်ခဲ့ကြတာတွေရှိပါတယ်ဒီဖြစ်ကတမိုင်းရဲ့မတော်တဆဖြစ်ရမဟုတ်ပါဘူး။တေချာစဉ်းစားချင့်ချိန်ပြီးမူဝါဒတွေလုပ်ငန်းစဉ်တွေရေးဆွဲချမှတ်ပြီးလှုပ်ဆောင်ခဲ့လို့ထွက်ပေါ်လာတဲ့ရလဒ်ပါ။ဒီလိုထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့တဲ့နိုင်ငံတွေရဲ့အတွေ့အကြုံကိုကမ္ဘာတစ်ဝှမ်းကနိုင်ငံတွေကလွယ်တကူသင်ခန်းစာယူလေ့လာပြီးကိုယ်နိုင်ငံအခြေအနေနဲ့ကိုက်ညီမဲ့လုပ်ငန်းစဉ်တွေကိုချမှတ်ဆောင်ရွက်လို့ရပါတယ်။ နိုင်ငံကအလိုက်လှုပ်ဆောင်နိုင်အောင်လဲအစီအစဉ်ဆွဲလို့ရနိုင်ပါတယ
် MPI အဖွဲ့ရဲ့အခု2018ခုနှစ်တွက်ချက်မှုအရလူဦးရေတန်ပေါင်း 1,300 လောက်ဟာပက်ပေါင်းစုံဆင်းရဲမှုတွေကြုံနေရပါတယ်ဒီရေအတွက်ဟာနိုင်ငံ104နိုင်ငံကလူဦးရေစုစုပေါင်းရဲ့၄ဘုံတဘုံလောက်ရှိတာပါဒီထဲကတဝက်လောက်ဟာဆင်းရဲမွဲတေမှုဒဏ်ကိုအကြီးအကျယ်ခံနေကြရပါတယ်ဒါပေမဲ့လည်းဒီပြဿနာတွေကဖြေရှင်းလို့ရနိုင်ပါတယ်လို့ Oxford Tech တို့ရဲ့ဆင်းရဲမှုနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကညွှန်ကြားမှု Sabina Elkiri ကပြောပါတယ
် In 2005-06 by this measure 635 million people were poor
2005နဲ့2006ခုနှစ်တွေတုန်းကဆင်းရဲသူဦးရေ635ဒန်းရှိခဲ့ပါတယ်2015နဲ့2016ခုနှစ်တွေမှာတော့364ဒန်းအထိရော့ကျသွားပါတယ်ဒါဟာအိန္ဒိယနိုင်ငံမှာ10နှစ်အတွင်းလူပေါင်း282ဒန်းဆင်းရဲရင်းကနေလွတ်မြောက်ခဲ့ကြရတယ်ဆိုတဲ့သဘောပါပဲ
ဘက်ပေါင်းစုံဆင်းရဲမှုတွေကြုံနေကြရတဲ့သူတွေတဲက83ရာခိုင်နှုန်းဟာအာဖရိကဆာဟာရာရေဝင်ဒေသနဲ့တောင်အာရှဒေသတွေမှာရှိနေတာပါပဲပေါင်းဆောင်ဆင်းရဲမှုတွေကဖွံ့ဖြိုးဆဲနိုင်ငံအလုံးမှာတွေ့ရတယ်လို့ဆိုပါတယ်။2018ခု MPI အဖွဲ့ရဲ့ဖော်ပြချက်ထဲမှာလူဦးရေတန်ပေါင်း 1,300 လောက်ပဲပေါင်းဆောင်ဆင်းရဲနေတဲ့အပြင်နောက်ထပ်လူဦးရေ896ဒန်းကလည်းပဲဆောင်ဆင်းရဲတဲ့ဘဝကိုအချိန်မရွေးကျရောက်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ပြည်ပခအကြက်တဲတွေ၊မိုးကောင်ရေရှားမှု၊နာမကျန်းဖြစ်မှု၊လုံလက်မဲ့ဖြစ်မှုစတဲ့အခြေအနေတွေကအခုလိုဘဝမျိုးရောက်အောင်ဖန်တီးသွားလိမ့်မယ်လို့ MPI အဖွဲ့ကပြောပါတယ်။
ကိုကျောင်းလင်းပြောပြသွားတာဖြစ်ပါတယ်။တော်ရရှိမြတ်ခင်ဗျာ။ကမ္ဘာတတိယလူဦးရေအများဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန့်ရအခြေတင်ကိစ္စတွေနဲ့ဆက်ပြီးတော့ကြုံနေရပါတယ်။သမ္မတဂျိုကိုဝီဒိုဒိုကိုလည်းအာနာရှင်ဆန်နေဆိုပြီးတော့အတိုက်ခံလှုပ်ရှားသူတွေကစွပ်စွဲပြောဆိုနေကြပါတယ်။ဂျကာတာမြို့တော်ကနေ Max Walden ပေးပို့ထားတဲ့သတင်းလွှာကိုကိုကျောင်းသိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
2019ခုနှစ်မှာကျင်းပမဲ့ယူကော့ပွဲမှာဒုတိယတက်တန်းအတွက်ဝင်ပြိုင်မှုသမ္မတဂျိုကိုဂျိုကိုဝီဗီဒိုတို့ပြင်ဆင်နေချိန်မှာပဲ #2019 Gandhi President 2019မှာသမ္မတကိုပြောင်းလဲကြဆိုတဲ့လှုံ့ဆော်စည်းရုံးမှုတစ်ခုကိုသူ့ကိုဝေဖန်နေသူတွေကစတင်လိုက်ကြပါတယ်။အစ္စလာမ်အကျိုးစီးပွားအတွက်သမ္မတကထိထိရောက်ရောက်မလုပ်တာနဲ့အိမ်သုံးကုန်ပစ္စည်းဈေးနှုန်းတွေတက်လာနေတာကိုမကျေနပ်ကြတာပါ။ဂျိုကိုဝီကိုထောက်ခံသူတွေနဲ့အကြိမ်အတော်များများအပြင်းထန်ထိတိုက်တွေ့ပြီးတဲ့နောက် #2019 Gandhi President ဆန္ဒပြပွဲတွေကိုရဲကပိတ်လိုက်ပါတယ်။ဒါကြောင့်အရင်အာနာရှင်ဆူဝါဒူလက်ထက်ကလို့အာနာရှင်နီလန်တွေကိုသမရဂျိုကိုဝီကတုံးလာနေတယ်ဆိုပြီးဆွတ်ဆွဲသံတွေထွက်လာပါတယ်။ဒီလိုရှောင်မှုကိုဦးဆောင်တဲ့ Prosperous Justice Party PKS ကလွှတ်တော်မှ Mardani Ali Sira ကဒါကိုလုပ်ဖို့အရင်ကသူ့မှာစိတ်ကူးမရှိခဲ့ပဲဖေဖော်ဝါရီလကလုပ်တဲ့အင်ဒိုနီးရှားရှေ့နေများကလပ်ဆိုတဲ့နိုင်မဂျော TV အစီအစဉ်မှာဝင်ပါပြီးတဲ့နောက်မှာမှစိတ်ကူးရသွားတာလို့ပြောပါတယ်
။ Hampers mo panelist terlalu memuji Pak Jokowi dan saya
ပင်နိုင်ဆွေးနွေးသူအားလုံးလူလူကဂျိုကိုဝီကိုချီးကျူးပြောဆိုကြပါတယ်။အဲ့ဒီမှာတင်ကျွန်တော်တွေးလိုက်တာကဒါဒီမိုကရေစီကိုအားကောင်းခိုင်မာစေမှာမဟုတ်ဘူးဆိုတာပါ။ဒါကြောင့်အဲ့ဒီအခြေအနေကိုအခွင့်အလမ်းအဖြစ်ရယူပြီးဖျားသခင်လူတော်အရာ2019ခုနှစ်မှာအစိုးရအပြောင်းလဲဖြစ်လာမယ်လို့ပြောတာပါပဲ။
ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တာနဲ့မြောက်အင်ဒိုနီးရှားအနေနဲ့လူမျိုးစုံဘာသာစုံကြားဟာမိုနီဖြစ်ဖို့ထင်းထင်းရတာနဲ့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ခိုင်မာစေဖို့ကြားရင်ဆိုင်ရတာတွေကအမြဲလိုရှိထားပါတယ်။ #2019 Gandhi President လှုပ်ရှားမှုနဲ့ဆက်ဆက်ပြီးပြောဆိုချက်အများပြားဟာပြဿနာဖြစ်စေနိုင်တာတွေပါပါတယ်။ဥပမာဂျိုကိုဝီဟာခရီးယန်ဘာသာဝင်တရုတ်ကွန်မြူနစ်ပါတီကိုအစ်စာခံသူစသည်အားဖြင့်ပြောတာတွေပါ။အဲဒါတွေနဲ့ပတ်သက်ပြီးသမ္မတကအင်ဒိုနီးရှားဒီမိုကရေစီမှာအကန့်အသတ်တွေရှိတယ်လို့တုံ့ပြန်ပြောဆိုပါတယ်။ဒီလအစောပိုင်းထုတ်တန်ပိုအပတ်စဉ်မဂ္ဂဇင်းမှာဖော်ပြထားတာအရဒီနိုင်ငံဟာဒီမိုကရေစီနိုင်ငံမှာလွတ်လပ်စွာစုဝေးခွင့်ငင်းခုန်ခွင့်ရှိပါတယ်။ဒါပေမဲ့အကန့်အသတ်စီမင်းစည်းကမ်းတွေရှိပါတယ်လို့သမ္မတကပြောထားပါတယ်။လှုပ်ရှားမှုကိုစတင်သူလွတ်တော်မှမာဒနီကတော့
kami tidak pernah mengganggu sekalipun teman-teman yang punya
Jokowi ဒုတိယတက်တန်း #jokowi2priority လှုပ်ရှားမှုကိုထောက်ခံတဲ့ကျွန်တော်တို့မိတ်ဆွေတွေကိုဘယ်တော့မှကျွန်တော်တို့မနှောက်ယှက်ပါဘူးလူတိုင်းမှာဂျိုကိုဝီကိုထောက်ခံခွင့်ရှိပါတယ
်အစိုးရကိုအာဏာရှင်ဆန်တယ်လို့ဝေဖန်တာတွေကိုဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာဂျကာတာအခြေစိုက်သူတွေဒီအဖွဲ့တခုဖြစ်တဲ့ The Habib Bee Center ကအကြီးတန်းသူတွေဒီ Rudy Sukanda ကသဘောမတူပါဘူ
း It's quite a stretch to claim that the government used the authoritarian measures to
ဝေဖန်ပြောဆိုတာမလို့ရဲကြအောင်လို့အာဏာရှင်နိလန်တွေသုံးပြီးအစိုးရကလုပ်နေရတယ်လို့ပြောတာကတော့အတော်လေးလွန်ပါတယ်ဒီလူတွေဟာတကယ်တမ်းသူတို့ပြောချင်တာကိုပြောထားကြပြီးသားပါသူတို့ထင်မြင်ယူဆချက်တွေကိုပွင့်ပွင့်လင်းလင်းပြောထားပြီးသားဖြစ်ပါတယ်
2024ခုနှစ်မှာဂျိုကိုဝီရွေးကောက်တင်မြှောက်ခံရခြင်းက အင်ဒိုနီးရှားဒီမိုကရေစီရဲ့မျက်နှာသစ်ဆိုပြီး Time Magazine ကချီးကျူးဖော်ပြပူပါတယ်။သူ့အရင်သမ္မတတွေလိုမဟုတ်ဘဲဂျိုကိုဝီဟာနိုင်ငံရေးအထက်တန်းလွှာတွေကမဟုတ်သလိုစစ်တပ်ဗိုလ်ချုပ်ကြီးဟောင်းလည်းမဟုတ်ပါဘူး။ပရိဘောကရောင်သမားဘွားကနေဂျာဗာကျွန်းကဆိုလိုမျိုးရဲ့မျိုးတော်ဝင်ဖြစ်ခဲ့သူပါ။ခေါ်လွန်တက္ကသိုလ်ကရှေ့တော်အရှအစီအစဉ်တွေ့ပွဲပါမောက Tom Pepinski က #2019 Gandhi President လှူရှားမှုဟာဆူဝါဒိုရဲ့ New Order အာဏာရှင်အစိုးရလက်ထက်အခြေအနေကိုခေတ်ပြန်ဒီမိုကရေစီနိုင်ငံရေးခေတ်မှာတုံ့ပြန်လှုပ်ဆောင်တာလို့ပြောပါတယ
် The Indonesian political system retains a bunch of laws that allow for
နိုင်ငံရေးရထုတ်ဖော်ပြောဆိုတာတွေကိုသမ္မတကစီကံကန့်တ်ခြင်းနဲ့ဆိုရင်လုံးလို့ရတဲ့ဥပဒေတော်တော်များများအင်ဒိုနီးရှားနိုင်ငံရေးစနစ်မှာရှိနေစေဖြစ်ပါတယ
် The Habibie Center ကအကြီးတန်းသူတွေဒီ Rudy Suganda ကဒီလှုပ်ရှားမှုအပေါ်အပြစ်မမြင်ပေမဲ့ထောက်ပြဝေဖန်ပါတယ
် I don't have a problem with the hashtag itself I mean this isAfter all, freedom of speech.
#success တက်ကတော့ကျွန်တော်မှပြဿနာမရှိပါဘူး။ဒါကလွတ်လပ်စွာထုတ်ဖော်ပြောဆိုမှုပါ။ကျွန်တော်အတွက်လက်မခံနိုင်တာကတော့လူမျိုးရေးကိစ္စနဲ့ဂျိုကိုဝီကိုလူတွေမှုအောင်လှုပ်ဆော်တဲ့တခြားနီလန်းတွေကိုအဆုံးပြုနေရပါ
။ဒီလိုရှားမှုဟာအမေရိကန်ကသမ္မတထရမ့်ဆန့်ကျင်ရေးလှုပ်ရှားမှုနဲ့အလားတန်တူတယ်လို့မြင်သူတွေလည်းရှိပါတယ်။အကြောင်းကတော့အမေရိကန်သမ္မတဆန့်ကျင်ရေးဆန္ဒပြပွဲတွေမှာအစိုးရခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ဖို့တောင်းဆိုတာဖြစ်တယ်လို့အခုလဲလူမှုကောင်းကျိုးအတွက်နိုင်ငံရဲ့အနာဂတ်အတွက်အင်ဒိုနီးရှားမှာခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ဖို့တောင်းဆိုကြတာဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ
။ရရှိနေပြီ။မြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်။ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲ။ဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်သရရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။စနေနေ့ညတရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့အထမှန်ပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာ။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရဲ့ထောင်ချောက်ထဲမှာမိနေတယ်။မြန်မာနိုင်ငံကို ICJ လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာတရားရုံးကနေစစ်ဆေးဖို့နဲ့ကုလလုံခြုံရေးကောင်စီကနေထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရာမူခေါ်ပန်းဝါဗဟိုတိန်ချောင်းကလက်ထောက်ညွှန်ကြားရေးမှူးလည်းဖြစ်ဗုဒ္ဓဘာသာခေါင်းဆောင်တူလည်းဖြစ်တဲ့ပရဂျာနန္ဒာက VOA ကိုပြောကြားလိုက်ပါတယ် VOA သတင်းတော့မူဇန်ဟိုစိန်ရှာကီကော့ဆက်ပဇာကနေပြပို့ထားတဲ့သတင်းလော်ကိုဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ဟာအရင်ကတော့ဒေါအောင်ဆန်းစုကြည်ကိုဖမ်းချုပ်ထားပြီးမှလုပ်ကျင်တာလုပ်နိုင်ခဲ့တာဖြစ်ပြီးအခုရိုဟင်ဂျာပြဿနာဖြစ်လာတော့သူ့ကိုထောင်ချောက်ဆင်ထားလိုက်နိုင်တာဟာစစ်တပ်ရဲ့ကြီးမားတဲ့ဆွမ်းဆောင်မှုတစ်ခုဖြစ်တယ်။ဒါကြောင့်ဒေါအောင်ဆန်းစုရဲ့နိုင်ငံရေးတိခါကြဆင်းသွားခဲ့ရပြီလို့ဘိခူပရိုဂျန်ဒန်ကဆိုပါတယ်။အကြေကျုပ်တက်ခံပြီးလူခွင့်ရေးတိုက်ပွဲဝင်ရလို့ရရှိခဲ့တဲ့နိုင်ငံတကာလေးစားမှုကိုလည်းဒီဘင်္ဂလားဒေ့ရှ်ရိုဟင်ဂျာအရေးမှဒေါအောင်ဆန်းစုကြီးဆုံချွန်လိုက်ရပြီလို့ဆိုပါတယ
်။ एक्जोन गणतंत्रेर आंदोलनकारी मानुष हिसाबे नेत्री हिसाबे म्यांमारेर प्रधान हिसाबे
ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့စစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရပ်တန့်အောင်ရှင်းရှင်းလင်းလင်းကြေညာချက်ထုတ်ခဲ့တဲ့မှာ
မြန်မာနိုင်ငံရဲ့ဒီရိုင်းဆိုင်တဲ့ဖြစ်ရပ်မှာလူသားရုနေထိုင်တဲ့ကဘာကြီးကလည်းလက်မြောက်ပေးလိုက်ရပြီလို့ပိတ်ခူကဆက်ပြောပါရယ
်အက်တဒါစတူတာဒေရှေရ်အက်တီနိဒရစ်တိုအက်တဂျနဂုစတီကေဒါလောဘဘီနီကီဒုံချလာလို
နိုင်ငံတော်ကသူ့ပြည်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားနေပါတယ်ဒါပေမဲ့မြန်မာနိုင်ငံအပေါ်ကဘာကတိတိတသားဘာမှမလုပ်နိုင်ပါဘူး
ရုပ်ရာရှာနဲ့တချို့နိုင်ငံတွေဟာသူတို့ရဲ့အကျိုးစီးပွားကိုငှက်ပြီးမြန်မာကိုမဆန့်ကျင်ကြတဲ့အတွက်ရိုဟင်ဂျာပြည်နာကိုမဖြစ်ရှိနိုင်တာလို့ဘိက္ခုပရိုဂျန်နန္ဒာကဝေဖန်ပါတယ်
။တန်တတိယဆံပရဒယရောမနိုဘိဂ္ဒိစတိကုန်တေကချိုင်းနာဘိုလန်ရုရှားဘိုလန်ဂျေဘတ်ဂျာရာအခုနောက်ပတ်ကျွန်းတော့ဒီနေ့ကင်းတူမြန်မာ
တရုတ်နဲ့ရုရှားတို့ကသူတို့အကျိုးကိုကြည်ပြီးမြန်မာကိုမဆန့်ကျင်ကြသေးပါဘူး။လူသားတို့အကျိုးအတွက်ရက်တီတင့်ပါတယ်။လုံခြုံရေးကောင်စီမှာဗီတိုလုပ်မဲ့ရက်တီချက်ကိုပြောင်းတင့်ပါတယ်။
ICJ International Court of Justice ခေါ်အပြည်ပြည်ဆိုင်ရာတရားရုံးနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတို့ကထိထိအောက်အောက်ကင်တွယ်ဖို့လည်းသူကတိုက်တွန်းထားပါတယ်
။ 26 August မြန်မာရဲ့ পুলিশি চৌকিতে হামলার ঘটনার অভিযোগ
অগাস্ট 25 এ টাইকাইমু অদ্বয়ে রোহিঙ্গারি পর লুমিওই চ্যাম্পমু লউনি বারে দা রোহিঙ্গারি মারা মহৌ পাউ তিয়খান আসিত কোদা আয়েজু তিত মারে মিওদমি নে ক্লিংগেরি পাওয়িন লুমিওসু টুকু লংগো মফ্যাত সি তিত মাউ দা হা কোজো অদ্বয়ে লউনি দা বা
দিলো ইয়েসাই চ্যানজো মু রে গু উপরি নে আনি মকাইন টুয়ে নাইমু সুইন কবাজি হা লু মসান নে কবাজি ফিত তোয়া লাই মে লু লে প্রুজানন্দা বিখু গা সিটি পে পিয়ো চা লাই বারে খ্যা
ဦးကျော်စံတာပါခင်ဗျာအနာဂတ်မြန်မာနိုင်ငံမှာညီညာရေးတည်ဆောက်ဖို့အကြံဖက်မှုတွေတားဆီးဖို့နဲ့တရားမျှတမှုဖော်ဆောင်တဲ့အခမ်းအကဏ္ဍတွေမှာအမျိုးသမီးလှူရှာမှုတွေပိုးပြီးတော့ပါဝင်လာဖို့ဆောင်ရွက်သွားမယ်ဆိုပြီးစက်တင်ဘာလ21ရက်နေ့မှာကြောက်တဲ့ BBC ဆိုင်ရာညီညာရေးနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ဝင်တွေကနှိုးဆော်လိုက်ပါတယ်ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြထားပါတယ်ခင်ဗျာ
လနခိုင်ပြိပခါရဲ့ကြားမှာအမျိုးသမီးနဲ့ကလေးငယ်တွေကနိုင်ငံရေးအမျက်ထုတ်အသုံးချတာကိုခံရသလိုမတူကွဲပြားတဲ့တိုင်းသားတွေကြားမှာလင်းနဲ့အသားရောင်ခွဲခြားမှုတွေဖိနှိပ်ချုပ်ချယ်တာတွေခံရကြအောင်အနာဂတ်ဖက်ဒရယ်ဒီမိုကရေစီစနစ်ကိုဥတည်သွားနိုင်ဖို့ကြိုးစားဖို့လိုကြောင်းဒီနှစ်စက်တင်ဘာ22ရက်မှာကြားရောက်တဲ့အပြည်ပြည်ဆိုင်ရာညီညွတ်ရေးနေ့ကိုရန်ကုန်အင်းအားလေးဟိုတယ်မှာကျင်းပခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတောင်းဆိုလိုက်ပါတယ်အနှစ်80ကျော်အုပ်ချုပ်ရေးစနစ်တွေမြို့မြို့ပြောင်းလဲခဲ့ပေမဲ့မြန်မာတိုင်းနိုင်ငံလုံးကမျိုးသမီးတွေအနေနဲ့အင်းကြီးချင်းနိုင်ငံမှာရရလုပ်တွေကိုလုပ်ကင်နေရပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရကြအောင်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အကြီးကဆောင်ရွက်တင်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်ဒေါက်တာနေညိုကအခုလိုပြောပါဗျာ။ငြိမ်းချမ်းရေးစကား
ပြောဆိုမှုတွေရှိလာတယ်ဆိုတော့နောက်ပိုင်းမှာတော့စစ်ပွဲတွေကဆက်ဖြစ်နေစေပါ။သူတို့ဖြစ်ကတော့ဒီတချင်းပြည်ကဘက်ကဖြစ်နေတာရှိတယ်၊ရှမ်းပြည်မြောက်ပိုင်းဘက်မှာဖြစ်နေတာရှိတယ်ပြီးပါရမှာလေစစ်ပွဲတွေဆက်ဖြစ်နေတယ်ပေါ့နော်ဆိုတော့အားလုံးသိတဲ့အတိုင်းပဲစစ်ပွဲရဲ့နောက်ဆက်တွဲတွေကတော့တခြားသောလူ့ခွင့်ချိုးမှုတွေလည်းအများကြီးဆက်ဖြစ်နေပေါ့နော်ငြိမ်းချမ်းရေးရရှိဖို့အတွက်ခေါ်ဆောင်နေတဲ့ဒီလူတွေကြားမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးလိုလားမှုနိုင်ငံရေးအရာအဖြစ်ရှာတဲ့နေရာမှာတော့စိတ်ဆန္ဒ
မျိုးသမီးတွေရဲ့ကွဲပြားခြားနားမှုတွေကိုအင်အားတစ်ခုအနေနဲ့အသုံးချလှုပ်ဆောင်သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့ညီညာရေးဖော်ဆောင်တဲ့လုပ်ငန်းတွေမလွဲမသွေအောင်မြင်လိမ့်မယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတိုက်တွန်းထားပါတယ်။လက်တွေ့အကောင့်တွေဖော်မဲ့ရန်ရားတွေနဲ့မျိုးသမီးတွေပေါ်အကာအကွယ်ပေးနိုင်မယ့်ဥပဒေတွေအားကောင်းမှုလည်းလုံနေရလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေပိုးငယ်ကပြောပါတယ
်။ရသက်တကြီးကတော့လုံးဝဟိုးအင်္ဂလိပ်ခေတ်ကလေးကတုံးလာပြီးတော့မှအခုခေတ်နဲ့ဘလို့မှကိုင်းနေတဲ့အခုတွေမဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးတွေ့ရတော့ပေါ့နော်။နောက်တစ်ခုကကျမတို့အခုမျိုးသမီးတွေအကြမ်းဖက်မှုအပေါ်မှာကာကွယ်တဲ့ဥပဒေဆိုပြီးမှကျမတို့ပူပေါင်းဖို့တောင်းဆိုနေပါတယ်။အလုံးကြောင့်မှပါပူပေါင်းလို့ဆိုပြီးမှဒါပေမဲ့အဲ့ဥပဒေကဘာဖြစ်လို့ကြံ့ကြာနေတယ်လဲ။
အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုဒီမိုကရေစီလှုပ်ရှားမှုမှာအမျိုးသမီးတွေပါဝင်ဆောင်ရွက်လာတာကိုတုံ့ပြန်ဖို့ရည်ရွယ်ပြီး1999ဒီဇင်ဘာ9ရက်မှာထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းခဲ့တာပါအခုဆိုရင်အဖွဲ့ပေါင်း13ဖွဲ့ရှိနေပြီဖြစ်ပါတယ
် VOA သတင်းတော်ကိုဇော်ထက်တင်ပြသွားတာဖြစ်ပါတယ်အခုမနေ့ခင်းတွေသတင်းဆောင်မတွေနဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲမကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတိပ္ပံနဲ့နီးပညာစားတဲ့ပတ်စင်ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြပါမယ်။ VOA American တန်ရဲ့စနေနေ့မနေ့ပတ်စီစဉ်တွေကိုမနက်9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါရခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
Thank you.
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့နေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်ထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပြင
်တကယ်တမ်းကျတော့ရေကြီးကိုတိုက်ခိုက်မှုတွေတစ်ပင်တစ်ပင်နဲ့ရနေပြီးတော့ကာဝယ်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တို့တောင်ဆောင်နေမှာ
တိတ်ပန်တဲ့လူပညာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အပတ်စဉ်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတစ်ပုဒ်ကိုကောက်နှုတ်တင်ပြပေးပါမယ်။မြန်မာနိုင်ငံဟာအင်းကြီးချင်းဖြစ်တယ်ဆိုတာစိတ်ထဲမှာအမြဲရှိပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ The Daily Star သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြရမယ်ဆိုရင်ရိုဟင်ဂျာဒုက္ခသည်အရေးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒကိုအသွင်ပြောင်းသွားစေခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အတွင်းဝင်မိုဟာမက်ရှာဟီဒူဟကီကဇဝဲဝိုင်းဆွေးနွေးပွဲတစ်ခုမှာပြောဆိုလိုက်ပါတယ်။အဲ့ဒီဇကားဝိုင်းမှာဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံအပေါ်ငါတို့ရဲ့အမြဲတမ်းအင်းကြီးချင်းနိုင်ငံဖြစ်တယ်ဆိုတဲ့စဉ်းစားချက်နဲ့ဆွေးနွေးပြောဆိုခဲ့ပါတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံဘက်ကလည်းဒီလိုပဲရှိလိမ့်မယ်လို့သဘောပေါက်ထားပါတယ်။တော်တော်များများကဘင်္ဂလားဒေ့ရှ်နိုင်ငံကိုလှုပ်ရှားရှိတာရဲရဲဝံ့ဝံ့လှုပ်ဆမ်းပါလို့ပြောကြတယ်လို့ဘာဖြစ်လို့တိမ်မွေ့ယဉ်ကျေးနေရတာလဲဆိုပြီးတော့မေကွန်းထုတ်သူတွေလည်းရှိနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနဟာတိုင်းပြည်ရဲ့အကျိုးစီးပွားနဲ့အိုးအိမ်စွန့်ခွာထွက်ပြေးလာသူတွေအပေါ်ကူညီပံ့ပိုးပေးရမယ့်တာဝန်ကိုလိုက်လျောညီထွေမှုရှိအောင်လှုပ်ဆောင်နေရပါတယ်။ကြုံနေရတဲ့အကြက်တဲကရိုဟင်ဂျာတွေအပေါ်ဘလို့အခွင့်အရေးတွေပေးနိုင်မလဲ။ဒီအတွက်အမျိုးသားအကျိုးစီးပွားပေါ်ဘလောက်တက်ရောက်မှုရှိစေမလဲဆိုတာကိုချင့်ကြင်နေရတာပဲဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာအရေးကိစ္စကနိုင်ငံသားရေးမူဝါဒကိုပုံသဏ္ဍာန်ပြောင်းသွားစေခဲ့ပါတယ်။ဒါကြောင့်လဲ BIMSTEX ညီလာခံမှာကျွန်ုပ်တို့ဟာမြန်မာနိုင်ငံနဲ့အတူတွဲပြီးတော့တက်ရောက်ခဲ့တာဖြစ်တယ်လို့လည်းပြောကြောင်းရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်ဟာပြဿနာကိုတိမ်မွေးတဲ့နိလန့်နဲ့နှုတ်ဆောင်နေပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းရှမ်ရှာမိုဘင်ချောက်ဒရီကအခုချိန်ထိလှုပ်ဆောင်နေတာတွေကအလို့မဖြစ်ဘူး။နိုင်ငံတကာရာဇဝတ်မှုခုံရုံးကိုချဉ်းကပ်ဖို့အတွက်အရေးမွဲ့ပြောဆိုခဲ့ပါတယ်။ဒီကိစ္စကိုအကြိမ်မောင်းများစွာဆွေးနွေးညှင်းခုံခဲ့ပြီးလက်ရှိတွားနေတဲ့လမ်းကြောင်းကအမှန်ဆုံးဖြစ်တယ်လို့အတွင်းဝင်ရှာဟီဒူကပြောပါတယ်။အကြီးတန်းစီးပွားရေးတုံ့တက်သူတူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနိုင်ငံတကာအလူရှင်နေထံကအကူအညီတွေပို့ပြီးတော့လိုအပ်နေတယ်လို့တုံ့တက်ပါတယ်။လက်တလောဂျော်ဒန်နိုင်ငံဟာဆိုရင်လည်းစီးရီးယားကဒုက္ခသည်တွေနဲ့အလားတူပြဿနာမျိုးကိုရင်ဆိုင်နေရတာပါ။ဂျော်ဒန်နိုင်ငံကဒုက္ခသည်တူအတွက်ဒေါ်လာ3,650သုံးစွဲနေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ဒုက္ခသည်1,300,000လက်ခံထားရှိပြီးကုလသမဂ္ဂကဒေါ်လာ1 ဘီလီယံပဲအကူအညီပေးကြဖို့အလှူရှင်တွေကိုတောင်းခံထားတာကြောင့်မလွယ်ကူတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။ ဒီ OIS နေနေမြန်ခင်စီစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါမယ်။ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကတင်ပြပေးတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ပြတင်ပြမယ့် idiom အတုံးကတော့
pull a fast one
ဖြစ်ပါတယ်။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိန်ဖို့ညာဖို့လှေပြဖို့ 조사 래 소이 벨루 뵈 말래
Try to pull a fast one.
루 뵈 루 야 바래 에라 가로 디니 미네 뒤에 팀 뵈 게 래 이디엠 아 똥 매 핏 바래
다 가로 아메리칸 이디엠 아 똥 농 미네 켄 잉글리시 아 띵간 자 고 나 신 게 야 라 핏 바래 아 구 로 아 빠 신 아 묘 드미 칸나 고 흘레 삐 야오 마 모아이 소 래 쳔 타이 엔 두 하 인디아 나이 간 가 니 드 신 ဒုက္ခတဲ့အစီအစဉ်နဲ့လွန်ခဲ့တဲ့16နှစ်ကအမေရိကန်ပြည်တော်စုမှလာရောက်ပြီးတော့အခြေချခဲ့ပြီးလက်ရှိအင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပူလစ်မှာနေထိုင်နေသူဖြစ်ပါတယ်။သူ့အနေနဲ့ပညာရေးကိုတံပိုးထားပြီးအမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ခဲ့တဲ့အကြောင်းကိုမွန်နဲ့ဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြပေးထားပါတယ်။နားဆင်ပါခင်ဗျာ
'Cause it only serves to make me more determined to achieve my final goal.
이모 보장 번호 도가 앞이노 모일로 왜 거절해 보.
Okay.
우리 아메리카 나이간고 배치가 야올라 봐리 씨.
Okay. 2000 August 시에니 디디자자. 아줌마 인디아니 라라 번호 인디아니 비어 디 시에니 바간 니쳐데 디바고 시에니 야게 보.
아쿠 에러 디 아메리칸 비당수고 야올라 비 소리 카자로 블루 어체 차레 나브로 짱 변데 푸 번호 디 사리 바리 아미 라이 나인 푸 블루 쪼반 바레 시 네네 먀 위 바라.
디바고 야올라 로 아줌마 아 세이테 마로 미엔 시데 바레 소아 고 야오테 나이겐 마 에리 나이겐 예 꿰 쩨롱 야야메. 에리 나이겐 마 အလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှာကြောက်ဘူးလေ။ဘယ်နိုင်ငံရောက်ရတဲ့နေတို့တစ်နေ့တိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ကိုစားကိုပြုတ်တယ်ဆိုအမြဲတမ်းမှတ်ထားပါလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလာရင်တော့ဆိုရင်ငါတော့ဘာလို့ဖြစ်စီနေလဲ။သူများဟိုကိုယ့်ကြည့်ချင်အပြင်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါ
ပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေတော့ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီတော့မှမောင်လေးနဲ့ငယ်လေးတွေကျွန်တော်တို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျွန်မစုံစမ်းလေ့ပါမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျွန်မတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကြောင့်အသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state ဖြစ်နေမရဘူးလေဒီမျိုးမှာရှိတဲ့ចောင်းသားတွေပေးရတဲ့ဇယိတ်ကပိုနေတယ်လေအပြင်းနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ကြီးပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကြားမှာပဲကားဆောက်ဝဲဖြစ်တယ်အဲ့ကဆောက်ဝဲတဲ့ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်။နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့။ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်။ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေ
။
ဆိုတော့ပတ်စံတော့မများပြီလေ။အဲ့ဒါဒီအဆင်ပြေတာပေါ့။ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်။ပွင့်လဲရပါတယ်။ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ။ဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရဲ့တစ်ခုတင်နေပြည်တာနဲ့အဲ့ဒီကနေမှတစ်ဆင့်အဆင့်ပေါ်ကိုယ့်ဟာနဲ့ကိုယ်လည်းအချိန်တက်သွားမှာပေါ့နော်။အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးကျမှပဲဖွဲ့ရသွားတဲ့အထိပေါ့။အဲ့လိုတက်တယ်။ကြားထဲမှာလည်းဘာဖြစ်ဖြစ်အင်္ဂလိပ်စကားလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတစ်နာရီအချိန်ပေးတယ်ဆိုကိုယ်ကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုယ်ကလေ့လာတယ်ဆိုလို့လေ။အပျော်ပါရင်လည်းသိလိုက်ဖို့လေကိုမအချိန်မပေးနိုင်ဘူးเนาะအဲ့တော့လည်းအချိန်ပြည့်လို့တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ရှင်ရဲ့တခြားဘက်ကိုလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဒါဆ ော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လည်းနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်အနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်နေကောမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကသူများအိမ်ထောက်လို့ကိုကမဆောင်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အခါလေးပေါ့နော်အဲ့ဒါအငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြီးပြီအမကိနာတို့ကပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်ကြယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကယောက်ျားမယူတာခလေးရဖို့အချိန်တက်ပြီနော်အဲ့တော့ပြီးတော့ခလေးဝင်ပွေးပဲနေအောင်ပါညာမျိုးတွေပေါ့နော်အခါတလေကြရင်လည်းပြန်စဉ်းစားတယ်လေဟောငါအပ်တက်ကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲကိုချစ်သလားပေါ့ဒါမှမဟုတ်လေကိုကကိုတည်တယ်လေဒီနေ့ဒီပညာကိုမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှာလဲရှင
်ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလူနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာဟာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထားရရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်တာပြီးတော့ပါပဲ။တင်းဆိုပြီးစိတ်တက်နေပဲကြောင်းကိုလည်းစီအောင်သင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုပ်တဲ့ခါကျတော့ကျွန်တော်ကကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေနဲ့မဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေနဲ့မှလည်းစီးရဲပြီးတော့စီအောင်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြန်သူကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မပြောအဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့လားနှစ်နှစ်လောက်စဉ်းစားတယ်မတက်ဖို့လုံလိုက်တက်မယ်လုံလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားလေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဆိုတဲ့အခါကျတော့နောက်ဆုံးကျတော့ဗာပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ကျမဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ health practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လအနေနဲ့ဆက်ပြီးတော့စတက်ဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်းရှိတဲ့အဆင့်ဆိုတဲ့အခါကျတော့ဆရာဝန်ဒီပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီကလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ယူမများဘူးပေါ့ဟိုများတင်တယ်လို့ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တ
ယ်နည်းနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေတော့အုံးနေလေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာခိုင်းထိုင်နေမရဘူးဆိုင်းနေအဲ့ဒါမျိုးကျရင်အော်ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုခန္ဓာကိုခလေးကိုချီးရင်းနဲ့လည်းအဲ့လိုအင်္ဂါနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာမှတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အဦကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါကျတော့လည်းခလေးတွေကမှအခုဆိုသိသွားပြီအာအမေအင်္ဂါမလို့ရသေးဘူးနော်အင်္ဂါတောက်လို့လိုက်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကဒီကခုအတင်းမအင်္ဂါတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တော့မရဘူးပေါ့
အဲ့တော့ကိုရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
Cause it only serves to make me more determined to achieve
ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့အပတ်စဉ်မြို့သမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်ခင်မျိုးသက်စီစဉ်တက်ဆက်တာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်တဘာဝဝင်းကျင်ထိမ့်သိမ့်ရမှာအတူတွဲပြီးလှုပ်ဆောင်တဲ့ R3 ခုတွေကတတိယ R ဖြစ်တဲ့Reforestation လို့ခေါ်တဲ့တစ်တော်ရီပြန်ပြီးရှင်းတန်းလာအောင်ဘယ်လိုလုပ်တင်လဲဆိုတော့ကိုထိမ့်သိင်း engineer ဦးသိမ့်မော်ကပြောပြပေးမှာပ
ါဒီတဘာပါညူထိမ့်ကိုတစ်ပင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိတော်ရှိတယ်အဲ့တော့မိုးရင်းမှာတစ်ပင်တွေဆိုင်ကြတစ်ပင်ဆိုင်ပွဲတော်တွေလုပ်ကြတယ်ဒါပေမဲ့တကယ်တမ်းတဘာပေါ်ရင်ကျင်ဖြည့်ရောက်အကျိုးရှိလာတဲ့ဒီစိုက်တာမျိုးကိုမတွေ့ရဘူး
မြန်မာနိုင်ငံမှာတစ်ပင်စိုက်ပွဲတွေလုပ်ကြတာကြောင့်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့တစ်ပင်စိုက်ပျိုးရမယ်ဆိုတဲ့အသိကိုရစေပါတယ်ဒီအသိနောက်မှာဆက်ပြီးသတိထားဖို့လိုတာကတစ်ပင်ဟာတပင်နဲ့မလုံလောက်ဘူးဆိုတာပါဟ
ိုတကယ်တမ်းကျတော့ရေကြီးကိုတိုက်ချမှုတွေတစ်ပင်တပင်နဲ့ရနေပြီးတော့ကာဝယ်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တောင်ဆောင်နေမှာလက်ကမ်းနေမှာအမြင့်တွေကျနေတဲ့တစ်ပင်ကြီးတွေ့ဦးကြတာပေါ့နော်သူကအမြင့်တွေကျနေတာမဟုတ်ဘူးသူ့အောက်ကမြေကြီးတိုက်စားတာလေသူကတစ်ပင်တပင်ကြီးကဒီတရားမှုကိုဖြည်းရောက်အကွာကိုမပေးနိုင်ဘူး။အဲသူကအရွက်တွေနဲ့အပေါ်ကျလာတဲ့မိုးရေမြေကြီးကိုကျတဲ့အချိန်ပေါ့နော်ခိတ်ပြုံပဲရှိတယ်။နောက်ပြီးတော့ကျလာတဲ့မိုးရေကသူကဆုတ်ထားတဲ့အချိုးဖြစ်မှုရောရှိတယ်။တပင်ကြီးကမြေကြီးတရားမှုကိုဖြည်းရောက်အကွာကိုမပေးနိုင်ဘူး။တတော်ဖြစ်လာမှသာလေတစ်ပင်တွေအများကြီးဖြစ်လာမှသာလေရေကတစ်ပင်တွေကြားကနေဖြတ်စီနေသွားမယ်။နောက်ပြီးတစ်ပင်တွေအောက်မှာရှိတဲ့အရွက်ချောက်တွေသိခိုင်းချောက်တွေပြပင်လေးဆိုရအပင်လေးတွေနဲ့ဒီအတားအဆီးဖြစ်လို့ဒါလည်းသူကနှေးပြီးတော့မြေရောက်ရပုံပြီးတို့တာပေါ့နော
်ဒီလိုအချိုးရှိလာစီဘူးအဓိကရည်ရွယ်ပြီးတစ်ပင်ဆိုင်နေတဲ့သူတွေကဘာတဝမ်းမှာရှိပါတယ
်အဲကဘာတဝမ်းမှာပေါ့နော်ဒီတယောက်ချင်းတစ်ပင်ဆိုင်နေတဲ့လူတွေရှိတယ်ဥပမာဆိုလို့အင်ဒိုနီးရှားနိုင်ငံမှာအစာဒီမန်ဆိုတဲ့လူရှိတယ်သူက20လောက်ပေါ့နော်သူဒီဂျဘာကျွန်းအလယ်ပိုင်းကသူတို့ယူဟာပေးရတေးတော့ကမီးလောင်လို့ပြတ်သွားတယ်။နောက်ပြီးတော့လူဖြတ်ပြီးလို့ပြတ်သွားတယ်။ဘာတွေ့လာလဲဆိုတော့သူတို့ယူအားမှာရေများတော့ဘူး။ဒါစမ်းရေစမ်းကြောင်းတွေခန်းချောက်သွားတယ်။လက်ဆိုင်ကလည်းလက်ဆိုင်လိုများတော့ဘူး။အဲ့တော့သူတို့ဘာလဲလုပ်လဲဆိုတော့လင်းချင်းပွင့်လေးကိုရောင်းတယ်။ရောင်းရော်ပဲလူတွေရတာပေါ့နော်။အဲ့တော့သူကကြားတဲ့လင်းချင်းကိုရောင်းရတဲ့တက်ဆန်ကိုသူကဘာလုပ်လဲဆိုတော့ညောင်ပင်ပြိုးပင်တွေဝင်ပေါ့နော်။ညောင်ပင်ပြိုးပင်ကတော်တော်ကြီးကြီးတယ်။ခုခေတ်ဆိုရင်တပင်$900လောက်ရှိတယ်။အဲ့တော့သူကရရပစားတဲ့ညောင်ပြူးနေပြီအဲ့တော့မှတစ်တစ်ပင်လို့သွားဆိုင်တယ်အဲ့တော့ညောင်ပင်ဆိုတာသုံးမတည့်ဘောတော့လူတွေအတွက်အစ်ကလည်းသုံးလို့မရအရွက်ကလည်းသုံးလို့မရအစ်ရလည်းသုံးလို့မရဘူးပေါ့နော်အဲ့တော့အသုံးမကျတဲ့အပင်ကိုဆိုင်နေတဲ့သူတို့လူတွေကအယူလို့ခေါ်တာဒါပေမဲ့နှစ်20လောက်ကြာတဲ့အချိန်မှာခုနစမ်းနေပြန်ထွက်လာတယ်ရေတွေပြန်ရလာတယ်သူတို့တကယ်လို့ရတယ်ရေကိုပေါ်ပေါ်တီးတော့ရတယ်ဆေးတွေကပြန်ဆိုင်လာတယ်ပေါ့ဒါပါအကြောင်းဖြစ်လာလဲလို့ကြည့်တဲ့အချိန်မှာသူဆိုင်ထားတဲ့ပင်ရောက်ရေတွေပြန်ထွက်လာတယ်ဒီလိုရှာရပါသူကအခုတော့ဒါဟီးရိုးဖြစ်သွားပြီပေါ့
အင်ဒိုနီးရှားကဂျန်ဒေါ်တက်တော်တောမီလောင်လို့ပျက်စီးခဲ့ရတဲ့နောက်အဲ့ဒီကဒါလီရွာမှာအငတ်ဘေးဆိုက်ခဲ့တာကိုစာဒီမန်ကညောင်မင်းပေါင်း11,000နဲ့အေကာပေါင်း250မှာစိုက်ပြီးဖြည့်ရှင်းခဲ့တာဖြစ်ပါတယ်သူလိုလူတွေတခြားနိုင်ငံတွေမှာလည်းရှိနေပါသေးတယ
်ဆိုသူလိုလူတွေတရုတ်ပြည်တို့တခြားအာဖရိကမှာတို့အိန္ဒိယမှာတို့ရှိတယ်သူတို့တွေအပင်တွေဘယ်လောက်ထိစိုက်ကြလဲလို့ကြည့်ရတဲ့ချိန်မှာအဲဒီလိုကအပင်1,000စိုက်တယ်။ကျယ်ဝန်းရဧက100လောက်ပေါ့နော်။ဧက100လောက်အတွင်းမှာအပင်1,000လောက်စိုက်မှတကယ်အကျိုးဖြစ်တာကိုသိရမှာပေါ့နော်။အဲ့တော့ကျွန်တော်တို့ကလည်းတပင်စိုက်နေတာလေ။အဲဒီတော့တောင်ကနန်းတော့စိုက်မှာဖြစ်တယ်။တရုတ်ပြည်တို့အိန္ဒိယတို့မှာအပင်တန်းတဲ့ချီကြီးစိုက်နေတယ်။ပါကစ္စတန်မှာသူအပင်ဘီလီယံတဲ့ချီကြီးစိုက်နေတယ်။ဘီလီယံ3ဆူနာမီဆိုပြီးတော့ခက်ခက်သမားလေပြီးတော့နိုင်ငံကောင်းဆောင်ဖြစ်လာတယ်။အမေရိကန်အမှုတော်ပြီးလုပ်တ
ယ်။မြန်မာနိုင်ငံမှာလည်းသဘာဝဝန်းကျင်ပညာရှင်တယောက်ကြောင့်စင်လန်းဆိုပြခဲ့ရတဲ့တာကရှိပါတယ်
။ဘိုးဘားတော်ဆိုကျွန်တော်ငငယ်တော့ကပူပြတဲ့ဒေတာမှနေရတဲ့လူဆိုရင်ကျွန်တော်ဘိုးဘားကိုကြွားပြီးတော့ရောဝဲစားခက်ကြတယ်။ဘိုးဘားတော်မှာဆန်းချောင်းလေးတွေပြီးမှစားကြတော့ကြပြီးမှပြန်လာကြတယ်။ကျွန်တော်တို့ဆယ်ချောင်းတက်ဖြစ်တဲ့ချိန်မှာဘိုးဘားတော်အရင်မထွက်တော့ဘူး။ကျွန်တော်တောင်းပေါ်မှာတစ်ပင်လေးမရှိတော့ဘူး။မပြောတော့တွေရှိတော့တယ်။ဒါပေမဲ့တတော်ကဦးဝန်းကအရင်ရောက်သွားတဲ့ချိန်မှာသူကဘိုးဘားတော်မှာတစ်ပင်လေးပြန်ဆိုင်တယ်။ပြန်ဆိုင်တော့ကျွန်တော်လူလာပန်းဖြစ်တဲ့ချိန်မှာပေါ်ပါရည်ပြန်ထွက်လို့ဒီနေ့ဒီလေပေါ်ပါပဝင်းကျင်ကစိတ်လန်းနေတာကိုသိရတယ်။၆ောက်ပေါင်းလိုမျိုးမှလည်းပေါ်ပါကြီးရဲ့ဒီရတာ၃ရက်ကြီးပေါ့။ဆိုတော့တစ်ပင်ကတစ်ပင်နှစ်ပင်ဆက်ကြရဲအဲ့လိုပေါ့နော်။ ဒီကျန်တဲ့နေနေဆိုင်နေမှာပဲကဘာပေါ်ဝင်ကျင်တဲ့အကျိုးရှိနေဒါတော့မှ20လောက်ကြာမှတကယ်အကျိုးရှိပါလေပေါ့နော်ဆိုတော့ကျွန်တော်တို့ချိန်မှာလည်းတကယ်ပေါ်ဝင်ကျင်အကျိုးဖြစ်ဖို့ဆိုရင်အပင်တောင်းတော့အလဲတို့ဆိုင်မှာဖြစ်နေလို့ဖြစ်နိုင်အပင်သိမ့်တဲ့တန်းနဲ့ချီချီဆိုင်ဖို့လိုလို့ပေါ့ဒီပင်ဆိုင်တာကိုလည်းဖြူသူရရောအဆိုးရရောနေတဲ့အားလိုက်လုံနိုင်မှာဖြစ်မယ်ဖြစ်နိုင်တယ်များခုနဤ3လလုံးကိုပေါင်းပြီးမှဖြူရအောင်လုံးမှာတကယ်ပေါ်ဝင်ဘဝပေါ်ဝင်ကျင်ပြန်ပြီးကောင်းလာမှာအဲ့ဘာလို့အားတော့ rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိ ंछ ုပ်ပေးရမှာပေါ့နော်ဒုတိယမိလာကတော့ကျွန်တော်မြစ်ထဲမှာပို့နေတဲ့တဲနှုံးတွေကိုဖယ်ထုတ်ရမယ်မြစ်ထဲမှာရေအတွက်စီးရနေရရှိလောက်လုပ်ပေးရမှာပေါ့နော်အဲ့ဒါကတော့ grown for the river ကိုခေါ်ရပေါ့နော်ဆိုတော့နောက်ဆုံးတနည်းကတော့တမျိုးကြာနီးဖြစ်တဲ့ free forestation ကိုပေါ်တဲ့တစ်ပင်တစ်တော်ကြီးပြန်ပြီးဖြစ်လာအောင်လုပ်တာပေါ့နော
်တစ်ပင်တစ်တော်ကြီးပြန်ကောင်းလာအောင်လုပ်တဲ့နေ့မှာမြက်ပင်တွေကလည်းအရေးပါပါတယ်ချင်းပြည်နယ်ဖလန်းလေရင်ခွင်အတွက် Vectiva အမြင့်ရှည်မြက်ကိုစိုက်ပျိုးပြီးမြေထိန်းနာဟာနောင်သစ်ပင်ကြီးတွေစိုက်ဖို့အတွက်ပါလမ်းပွင့်သွားစေတာပ
ါဖလန်းကအခုလေရင်ခွင်ဖလန်းကစုပုံလေရင်ခွင်ဆိုတာသူတို့အစ်တလုံးနဲ့လေကြောင်းကြီးကကျွန်တော်တို့နားလဲတာသူတို့ကတကယ်ခင်းပြီးတဲ့မီးတွေနဲ့ဒီမျိုးထိန်းဖို့ပထမကြံစီတယ်လို့ကျွန်တော်တို့ကြားရပေါ့နော်အဲဒီမျိုးထိန်းမဲ့ကုန်ပြစိတ်ကလေရင်ကွင်းတစ်ခုလုံးရှိနိုင်ရင်တစ်ခုလုံးကုန်ပြသေးတယ်တော့ပို့နေတယ်လို့ကျွန်တော်ကြားရပေါ့နော်ဒါပေမဲ့အခုဒီမြက်ကိုဆိုက်လိုက်တဲ့အတွက်တော့ကုန်ပြစိတ်ကတော်တော်လေးကိုအထိတသာတက်တာဝါရဲရေရှည်မှလည်းအကျိုးရှိတယ်နောက်ပြီးတော့ကျွန်တော်ကဒီမြက်ကမြက်တွေဆိုက်ပါမို့မြက်ဆိုက်ပြီးလို့တစ်နှစ်လောက်ကြာလို့ရှိရင်မြက်တွေကြာမှကျွန်တော်တို့ကထင်းယူပင်လို့တောင်စလပင်လို့စားတယ်ဒေသခံတင်းကြီးကြီးတွေကဆိုက်ပါပေါ့နော်ဆိုရာမြက်ကိုဆိုက်ပြီးမြေထိန်းတယ်နောက်တစ်ဆင့်ကတတော်ပြန်ဖြစ်လာဖို့အတွက်မြက်ကိုပဲအထောက်အကူကြီးမှပြန်ဆိုက်ကြမှာပေါ့နော်အဲ့လိုမျိုးစားရဲမြက်ကမြေထိန်းဝင်မကောင်းစစ်ပင်တတော်ဖြစ်ဖို့အတွက်ပါအခြေခံကောင်းတစ်ခုဖြစ်နေတာကိုကျွန်တော်တွေ့တယ
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
ဒေါခင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်နိုင်ငံမှာအဂတိလိုက်ဆန်းမှုပပျောက်ရေးအဆုံးသတ်စေဖို့အတွက်လူလူကအစိုးရခေါင်းဆောင်ပိုင်းတွေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းနီပေါ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအလီနာတက်ပလစ်ကဖေဗရူလာ20ရက်နေ့ထုတ် The Kathmandu Post မှာသူ့အမြင်ဆောင်းပါးကိုရေးပါတယ်။အဂတိလိုက်ဆန်းမှုပပျောက်စေဖို့အတွက်ဥပဒေတွေထုတ်ပြန်ပြီးဒီဥပဒေလိုက်နာဖို့အတွက်အရေးယူဆောင်ရွက်တာဟာနိုင်ငံခေါင်းဆောင်တွေမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုကလည်းဒီခေါင်းဆောင်တွေသူတို့တာဝန်ကျေပွန်စေဖို့အတွက်တာဝန်ယူရမှာဖြစ်ကြောင်းရေးသားထားတာပါ။နီပေါ်နိုင်ငံဟာဖက်ဒရယ်စနစ်ကိုကူးပြောင်းနေပြီးဖွဲ့စည်းပုံခြေခံဥပဒေနဲ့အညီရွေးကောက်တင်မြှောက်တဲ့ပထမဆုံးအစိုးရတည်းတက်လာခြင်းဖြစ်တဲ့အတွက်ဒီမိုကရေစီနီးကျတာဝန်ခံတာဝန်ယူမှုဟာပိုးပြီးအရေးကြီးတဲ့အချိန်လို့လည်းရေးပါတယ်။ဒီအချိန်မျိုးမှာဒေသအုပ်ချုပ်ရေးမှူးတွေအနေနဲ့ငွေအဂတိလိုက်စားတဲ့ကွန်ရက်ရဲ့ဆွဲဆောင်မှုနဲ့မကင်းမဲ့ရှိနေနိုင်တယ်လို့ပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုနဲ့ဂုံတိတ်ခါရှိရှိနဲ့စံနမူနာယူစရာပုံကိုဖြစ်လဲတာဝန်ကိုထမ်းဆောင်နိုင်တဲ့အချိန်မျိုးပါ။ဒီချိန်မှာလူလူရဲ့ဖီအားကသူတို့ရဲ့လှုပ်ဆောင်မှုကိုထူးထူးခြားခြားပြောင်းလဲစေနိုင်မှာပါလို့យေတာထားပါတယ်။ကိုကျိုးစည်းဝါလုပ်နေတဲ့မသမာသူတွေနဲ့ပွင့်လင်းမှုမရှိတဲ့အုပ်ချုပ်မှုကိုနီပေါ်တနိုင်ငံတည်းကျုံရတာမဟုတ်ပါဘူးလို့လည်းတမတ်ကြီးတက်ပလစ်ကយေပါတယ်။အမေရိကန်ပြည်ထောင်စုမှာလည်း20ရာစုအစပိုင်းတုန်းကဒါမျိုးကြုံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတသီအိုဒိုးရူးစ်ဗဲလ်ကအဂတိလိုက်စားတဲ့စည်းဝါရေးနဲ့အဂတိလိုက်စားတဲ့နိုင်ငံရေးဒီနှစ်မျိုးကြားမဟာမိတ်ဖြစ်နေတာနဲ့ပတ်သက်ပြီးပြောကြားခဲ့တာပါမမြင်ရတဲ့အဆိုးအတည်းလို့သူပြောကြားခဲ့တဲ့အဆိုးအဟာလူလူအတွက်တာဝန်ယူမှုမရှိတဲ့အပြင်သစ္စာလည်းမရှိတဲ့အတွက်ဒါကိုဖျက်ဆီးဖို့ပါသူစပြီးလုပ်ခဲ့တယ်လို့ဆိုပါတယ်နီပေါ်နိုင်ငံမှာလည်းအလားတူကြုံနေရတာမို့ဒီမသမာသူတွေကိုရင်ဆိုင်ပြီးဖျက်ဆီးပစ်နိုင်တယ်လို့နီပေါ်ရဲ့လျှက်စစ်ဖြန့်ဖြူးမှုကိစ္စအောင်မြင်ခဲ့တာကိုဥပမာပေးရင်လူလူအတွက်တာဝန်ယူမှုရှိတဲ့အစိုးရတည်းဖြစ်လာအောင်တွန်းအားပေးနိုင်ပါတယ်လို့យေတာထားတာပါ။ရတဲ့နဲ့စွန့်ရင်ပမာဏကိုအပြည့်မပေးဘဲထားတာဟာန Nepal ရဲ့စီးပွားရေးကိုစိုးစိုးဝါးဝါထိခိုက်စေသလို Nepal ပြည်သူတွေကိုလည်းအမှောင်ထဲမှာထားခဲ့တာမျိုးလို့ဆိုပါတယ်။ဒါဟာမဖြစ်သင့်ပါဘူး။ဘာကြောင့်လဲဆိုတော့အခုလိုလျှက်စစ်ဓာတ်အားလိုသလောက်မရတာဟာလူတချို့ရဲ့အကျိုးစီးပွားအတွက်တမင်လောက်တာဖြစ်မှန်းသတင်းသမားအများအပြားရဲ့စုံစမ်းဖော်ထုတ်မှုကြောင့်စိတ်မကောင်းစရာသိခဲ့ရပါတယ်။အခု Nepal အာဏာပိုင်တွေကစီးမင်းသစ်တွေအတွက်မူကြမ်းရေးဆွဲနေတာမို့ဒါကိုလူစုကိုချပြရေးတောင်းဆိုဖို့အတွက် Nepal ပြည်သူတွေကိုသမကြီးတက်ပလစ်ကတိုက်တွန်းလိုက်ပါတယ်။ဒါဟာလူတွေအကျိုးစီးပွားကိုအကာအကွယ်ပေးမယ်။သူတို့တွေရေးဆွဲနေတာနဲ့ပတ်သက်ပြီးလူစုအမြင်ကိုသိရအောင်တင်ပြဖို့လိုနေတာပါ။ American ပြည်ထောင်စုက Nepal မှာအဂတိလိုက်စားမှုပပျောက်ရေးအတွက်လက်တွဲလှုပ်ဆောင်နေပြီးဒီလိုလုပ်နိုင်အောင်ကြိုးစားနေတဲ့ Nepal နိုင်ငံသားတွေကိုပံ့ပိုးပေးနေပါတယ်လို့လည်းသမကြီးကပြောပါတယ်။ Nepal မှာနောက်ွယ်ကနေအုပ်ချုပ်တဲ့အစိုးရတည်းမရှိစေဖို့နဲ့မသမားသူတွေနဲ့လက်တွဲမှုမရှိတဲ့ရင်ကျေးမှုတည်းပေါ်ထွန်းလာစေဖို့အပြင်နီပေါ်နိုင်ငံသားအလုံးအတွက်တရားမျှတပြီးလှုပ်ဆောင်နှိုင်ဆွမ်းရှိတဲ့လူမှုအတိုင်းဝန်တိဆောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်လို့ရေးသားပြီးတမ္မတ်ကြီးကသူ့အမြင်ဆောင်မကိုညီကုန်းချုပ်ထားပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တာဖြစ်ပြီးVOA အဘော်မဟုတ်ဘူးဆိုတာကိုထပ်မံပြီးတော့အတိပေးအပ်ပါရစေခင်ဗျာ VOA အမေရိကန်တန်ကနေအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တရိုင်းစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမြန်မာပိုင်းကစနေနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချော်ချော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တမရဒေါ်နယ်ထရမ့်ပြောဆိုတာတွေကိုလျှို့ဝှက်အသံဖန်ထားတယ်ဒါမှမဟုတ်တမရထရမ့်ဟာဒိုင်းမီကိုအုပ်ချုပ်ဖို့ရည်ချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်25ကိုတုံးပြီးတမရထရမ့်ကိုယာရုကဖယ်ရှားဖို့ဒုတိယရှေ့နေချုပ်ရော့ဒ်ရူဇန်စတိုင်းကပြောဆိုဆွေးနွေးတာတွေရှိတယ်ဆိုပြီးThe New York Times သတင်းစာမှာရေးသားဖော်ပြထားတာကို Rosenstein ကညင်လိုက်ပါတယ်။ Vietnam သမ္မတကွာလွန်သွားတဲ့ပေါ် Vietnam လူထုနဲ့အတူဝန်းနေရပါကြောင်း American သမ္မတ Donald Trump ကပြောပါတယ်။သမ္မတ Trump Dai Chan Khwan ဟာရုပ်တရက်အပြင်းထန်နာမကျန်းဖြစ်ပြီးတဲ့နောက်အသက်62နှစ်အရွယ်မှာတောက်ကြနေကကွာလွန်သွားတာပါ။သမ္မတ Khwan ဟာ American ပြည်ထောင်စုရဲ့တကယ်မိတ်ဆွေကြီးဖြစ်တယ်လို့သမ္မတ Trump ကပြောပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလသူ Vietnam ကိုနိုင်ငံတော်ခီးစဉ်နဲ့သွားတော့ကအဝတ်ပြုငါစွာကြိုးစိုးအခန့်ခဲ့သူဖြစ်တယ်လို့တောက်ကြနေ့ထုတ်ပြန်ချက်ထဲမှာပြောထားပါဗျ။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကအမည်တင်သွင်းထားတဲ့ Brett Kavanaugh ကိုလိမ်မင်းဆိုင်ရာမတော်မလျော်ပြုမှုမှုနဲ့ဆွဆွဲထားတဲ့ Christine Blasey Ford ကတောက်ကြညဆယ်နှစ်ရင်နောက်ဆုံးထားပြီးအထက်လူတော်တရားကော်မတီရှင်မှလာရောက်ထွက်ဆိုဖို့အတွက်သဘောတူညီချက်ကိုအဲ့ဒီအချိန်နောက်ဆုံးထားပြီးမရဘူးဆိုရင် Kavanaugh ကိုတနင်္လာနေ့မှာမဲခွဲဆုတ်ဖြတ်မယ်လို့အထက်လူတော်တရားရေးကော်မတီကပြောပါဗျ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားရေးဝန်ကြီးတွေကုလသမဂ္ဂဒုတိယညီလက်ခံပြင်ပမှာရှာရှာပါပါတွေ့ဆုံမှုစီစဉ်ထားတာကိုအိန္ဒိယနိုင်ငံဘက်ကတောက်ကြနေမှာပယ်ဖျက်လိုက်ပါတယ်တွေ့ဆုံပွဲလို့ဖြစ်မယ်လို့ပြောပြီးနောက်တည့်မှာပဲအခုလိုပယ်ဖျက်လိုက်တာဖြစ်ပြီးဒီဘော်ပါကစ္စတန်ဘက်ကအပြင်းထန်တုံ့ပြန်ပါတယ်ထိုင်းနိုင်ငံမှာ Ford Motor ကားကုမ္ပဏီအနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချတဲ့အတွက်ကားဝယ်စီးသူပေါင်း2,290ကျော်ကိုစုစုပေါင်းအမေရိကန်ဒေါ်လာ300,000ကျော်ယောကြည့်ပေးဖို့ထိုင်းနိုင်ငံတရားရုံးတစ်ခုကတောက်ကြနေမှာဆုံးဖြတ်လိုက်ပြီးတော့ဒါကိုအောင်ပွဲတစ်ခုအဖြစ်ကြိုဆိုကြပါရခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုချော်ချော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုချော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ညနေပဲထုတ်လွှင့်မယ်6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေအတန်လွှင့်ပေးမှာပါVOA နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မွေးပါခင်ဗျာ။
This program has come to you from the Voice of America, Washington.